American ပြည်အောင်စုအတွင်း Moderna ဆေးကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးကိုပြီးခဲ့တဲ့တောက်ချာနေ့ကဒုတိယမြောက်ကာကွယ်ဆေးအဖြစ်အရေးပေါ်အသုံးပြုခွင့်ပေးလိုက်ပြီးတဲ့နောက်စနေနေ့ကစပြီးကာကွယ်ဆေးထိုးပေးမယ့်နေရာ 3,800 ကျော်ကိုဆေးတွေစပြီးတော့ဖြန့်ဖြူးပေးနေပြီဖြစ်ပါတယ်ဒီကနေ့အပတ်ကအရေးပေါ်အသုံးပြုခွင့်ပေးလိုက်တဲ့ Pfizer ဆေးကုမ္ပဏီရဲ့ကာကွယ်ဆေးတွေကိုလည်းစပြီးတော့ထိုးပေးနေရပါ American ပြည်ထောင်စုအတွင်း COVID-19 ကူးစက်မှုနဲ့အသီးပြောင်နှုံမြင့်တက်နေတဲ့အချိန်မှာပဲ Moderna ရဲ့ကာကွယ်ဆေးတွေကိုတူလောင်ယုံတွေကိုစပြီးပေးပို့နေပြီလို့ American ကြီးတပ်ဗိုလ်ချုပ်ကြီး Gustav Parner ကပြောပါတယ်ဒီကနေ့ညပိုင်းဆေးတင်ပို့တဲ့ကားတွေထွက်ခွာနိုင်ဖို့ပြင်ဆင်ထားပြီးအစောဆုံးတနင်္လာနေ့ကစပြီးကာကွယ်ဆေးထိုးပေးနိုင်မယ်လို့သူကပြောပါတယ်ကာကွယ်ဆေးတွေကိုတည်ယူဖို့အတွက်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေပါဝင်လူညုံရေးတပ်ဖွဲ့ဝင်တွေနဲ့အဆောင်ရှောက်ပေးရတယ်လို့ဆေးတွေကိုအလုံးပိတ်အရေးခံရေခဲတစ်တာတွေနဲ့တည်ယူရတာပါပထမအတုပ်ကာကွယ်ဆေးတွေကိုရောဂါကူးစက်နိုင်ခြင်းအခွင့်အလမ်းများတဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေနဲ့တက်ကြီးဆောင်ရှောက်ရေးကိဟာတွေကတက်ကြီးရွယ်ဦးတွေကိုဦးစားပေးထိုးနှံပေးသွားမှာဖြစ်ပါတယ် Pfizer နဲ့ Moderna ဆေးကုမ္ပဏီတွေကကာကွယ်ဆေး 9.6 သန်းကိုအခုလာမယ့်သတင်းပတ်အတွင်းမှာတနင်္ဂနွေလုံးကိုဖြန့်ဖြူးပေးသွားမယ်လို့ American ကျန်းမာရေးနဲ့ဝန်ဆောင်မှုပေးရေးဌာနပြောခွင့်ရကပြောပါရဲ့ရှင်